နိုင်ငံကရီယာယုံ ICJ မှာမြန်မာနိုင်ငံကိုစားပြုပြီးခုခံချေပါခဲ့တဲ့နိုင်ငံတော်အတယ်မင်္ဂပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နေရာမှာအစာထူပြောင်းလဲလိုက်ပြီးလို့ဂမ်ဘီယာနိုင်ငံရဲ့ရှင်နေချုပ်ဒေါက်တာဂျော်လိုကရိုက်တာသတင်းဌာနကိုဒီကနေ့ပြောပါရယ်လူမျိုးတုံးတစ်ဖက်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆူဆွဲချက်နဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုအတွေ့နယ်သာနိုင်ငံတဟိတ်မြို့ ICJ တရားရုံးမှာ2019ခုနှစ်ကလုပ်ခဲ့တဲ့ဂျာနာစစ်ဆေးပွဲတွေအတွင်းနိုင်ငံတော်အတယ်မင်္ဂပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံကိုကိုစားပြုပြီးခုခံချေပါခဲ့တာပါဒါပေမဲ့အခုဖေဖော်ဝါရီ22ရက်နေ့ကျရင်လုံးမဲ့နောက်ထပ်ဂျာနာပွဲတွေမတိုင်ခင်မှာပဲဒေါက်ဆန်းစုကြည်ကိုကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ဖြစ်ကဖယ်ရှားလိုက်တဲ့တဲ့ရင်ထွက်လာတာပါရှေ့လာဂျာနာပွဲတွေမှာမြန်မာနိုင်ငံဘက်ကနေဘယ်သူကဥဆောင်ချေပါမလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး2020ခုနှစ်ဇွန်လတုန်းကတော့ ICJ မှာရင်ဆိုင်ဖို့အတွက်ဆိုပြီးဥဆောင်ကော်မတီတရက်ကိုစစ်ကောင်စီကဖွဲ့စည်းခဲ့ပါတယ်အဲ့ဒီကော်မတီကိုစစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းကဥက္ကဋ္ဌဖြစ်ဥဆောင်ပြီးဒီဒီဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဦးကိုကိုလိုင်နဲ့ရှေ့နေကျုပ်ဒေါ်သီတာဦးတို့ကိုဒုတိယဥက္ကဋ္ဌတွေဖြစ်တောင်းပေးထားပါတယ်ဒေါ်သီတာဦးဟာဒေါ်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခြေပါတော့ငါလဲကိုယ်စလဲအဖွဲထဲမှာပါဝင်ခဲ့ဦးပါတယ် Hybrid ဂျာနာပွဲတစ်ခုကို2022ခုနှစ်ဖေဖော်ဝါရီလ20ရက်နေ့မှာစတင်မှုစီစဉ်ထားပါတယ်လို့ဒံမြာရှေ့နေကျုပ်ဒေါက်တာဂျလိုးကပြောပါတယ် Hybrid ဂျာနာပွဲဆိုတာကတော့တရားရုံးတယောက်မဲ့သူတွေအနေနဲ့ COVID-19 ကာယရောဂါဆိုင်ရာကန့်သတ်ချက်တွေကြောင့်အားလုံးလူကိုယ်တိုင်တက်ခွင့်ရမှာမဟုတ်ပဲတချို့ကလူကိုယ်တိုင်တချို့ကအွန်လိုင်းကတစ်ဆင့်တယောက်ကြမှာပါ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကလုပ်ခဲ့တဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးစီရင်ပေးဖို့ဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုလျှောက်ထားခဲ့တာပါရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လူဆောင်ချက်ကိုအဲ့ဒီချိန်ကနိုင်ငံတော်အကြီးအကဲဖြစ်တဲ့ဒေါက်တာဆန်းစုကြည်ကိုယ်တိုင် ICJ မှာဦးဆောင်ချေပါခဲ့တာဖြစ်ပါတယ်ရိုဟင်ဂျာလို့ခေါ်စီတော်ကိုစစ်ကောင်စီကလက်မခံတယ်လို့ရိုဟင်ဂျာဆိုတာမရှိဘူးလို့ညင်းဆိုထားပါတယ်